မြန်မာနိုင်ငံကနေအိန္ဒိယကိုမကြခင်သတင်းပတ်တွေအတွင်းဝင်ရောက်လာသူ900ကျော်ရှိတယ်လို့အိန္ဒိယအရာရှိတဦးရဲ့ပြောကြားချက်ကိုကိုကာဘီအိန္ဒိယသတင်းတွေမှာဖော်ပြပါတယ်။ဒီထဲမှာအများစုကရသားတွေဖြစ်ပြီးကိုဝန်ဆောင်မိခင်တွေကလေးငယ်တွေနဲ့တက်ကြီးရွယ်တွေပါနေတယ်လို့ပြောပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့ဖက်ဒရယ်ကစပြီးအခုချိန်ထိအိန္ဒိယထဲလာရောက်ခေါ်လုံတဲ့မြန်မာနိုင်ငံသားက ရာရှိကပြောပါတယ်။ဒါပေမဲ့အများပြားလဲမြန်မာပြည်ကိုပြန်သွားတာရှိတယ်လို့ပြောတာပါ။မီဇိုရန်ပြည်နယ်ထဲကဒေသ၁၁ခုမှာမြန်မာတွေကဒေသ၁၀ခုမှာနေထိုင်ကြတာဖြစ်ပြီးနေဆက်အချံပိုင်းဒေသတစ်ခုထဲမှာမြန်မာနိုင်ငံသား4300ကျော်ရှိနေတယ်လို့အိုက်ဇုံမှာတော့မြန်မာ1600ကျော်ရှိနေတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံသားအများစုက February ကစပြီးတဖွဲ့ဖွဲ့ဝင်ရောက်နေတာဖြစ်ပြီးအများစုကအမျိုးသမီးကလေးငယ်တွေနဲ့တက်ကြီးရွယ်တွေဖြစ်တာကြောင့်လုံခြုံရေးတာဝန်ရှိသူတွေကလူသားချင်းစာနာမှုရတိတ်တားစီတာမျိုးမရှိကြောင်းနဲ့အခုအခါမှာနေဆက်မှာယာယီဒုက္ခသည်စခန်းတွေဆောက်လုပ်ပေးထားတယ်လို့လည်းပြောပါတယ်။မီဇိုရန်ပြည်နယ်ထဲကဒေသ6ခုကမြန်မာနဲ့ကီလိုမီတာ910ရှိတဲ့နေဆက်တစ်လျှောက်မှာတည်ရှိတာဖြစ်ပြီးအဲ့ဒီဒေသခံတွေဟာမြန်မာနိုင်ငံတည်းကချင်းတိုင်းဒေသတွေနဲ့မျိုးနွယ်အတူတွေဖြစ်တဲ့အတွက်နှစ်နိုင်ငံသားတွေပုံမှန်ကူးလူသွားလာလို့ရှိတဲ့ဒေသတွေဖြစ်ပါတယ်။